ကမ္ဘောဒီးယားနိုင်ငံမှာကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲအတွင်းအနိုင်ရှုံးထွက်ပေါ်ခဲ့ပြီးတဲ့နောက်မတမာမှုတွေနဲ့ရှိခဲ့တဲ့အထောက်အထားတွေကိုစုဆောင်းမှုအတွက်ဒီကနေ့ဗုဒ္ဓဦးနေ့မှာလူလူနဲ့တွေ့ဆုံမယ်လို့အတိုက်ခံပါတီကပြောလိုက်ပါတယ်။ကမ္ဘောဒီးယားအမျိုးသားကက်တင်ပါတီ CNRP ရဲ့ခေါင်းဆောင်ဆန်ရင်စီကတော့မဲဆန္ဒရှင်တွေရဲ့အခွင့်အရေးဆုံးရှုံးခဲ့ရတာတွေကိုပြည်တွင်းနဲ့နိုင်ငံတကာအခက်အခဲတွေကိုတင်ပြဖို့အထောက်အထားတွေစုဆောင်းသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ရွေးကောက်ပွဲမှတ်ပုံတင်စီရင်သွင်းရမှာမဲဆန္ဒရှင်တသန်း2000ရဲ့အမည်စင်းတွေပါမလာကြသလို2000လောက်ကတော့စီရင်ထက်နေသူတွေဖြစ်တယ်လို့လည်းအတိုက်ခံခေါင်းဆောင်က VOE ကိုပြောခဲ့ပါတယ်။ဆိုရတော့ရွေးကောက်ပွဲမတမာမှုဆွဆွဲချက်တွေပေါ့နိုင်ငံတကာကစုံစမ်းစစ်ဆေးဖို့တောင်းဆိုချက်ကိုလက်မခံတဲ့အကြောင်းနဲ့အတိုက်ခံတွေအနေနဲ့အထောက်အထားရှိတယ်ဆိုရင်ရှင်းရှင်းလင်းလင်းပြသဖို့တောင်းဆိုခဲ့တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဌာနတာဝန်ရှိသူတူကိုကိုကာပီရိုက်တာသတင်းတစ်ပုဒ်ကဖော်ပြခဲ့တာပါဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကတော့ရွေးကောက်ပွဲမှာအမှတ်168နေရာနဲ့အနိုင်ရခဲ့တာဖြစ်တဲ့အကြောင်းနဲ့ဝင်ကြီးချုပ်ဖြစ်နေဟွန်ဆန်ကိုပဲဆက်လက်တင်းမြှောက်သွားမှာဖြစ်တဲ့အကြောင်းကြေညာထားပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကတော့တနင်္ဂနွေနေ့ရွေးကောက်ပွဲအတွင်းမဲမတမာမှုဆွဆွဲချက်တွေအပေါ်မှာစိုးရိမ်မကင်းတဲ့အကြောင်းပြောဆိုထားကြပါတယ်။